ပရောရှင်များခင်ဗျာထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့အရှေ့အာရှညီလာခံအပြီးထုတ်ပြန်မဲ့ပြည်ညာချက်မူကြမ်းမှာရိုဟင်ဂျာပြည်ထောင်နယ်ပတ်သက်ပြီးတစုံတရာဖော်ပြထားတာမတွေ့ရဘူးလို့ဘန်ကောက်ပို့သတင်းစာကဆိုပါတယ်အာဆီယံသံတမန်သတင်းရှင်းမြစ်တွေရဲ့အဆိုအရထိုင်းနိုင်ငံကရေးဆွဲမဲ့အဲ့ဒီပြည်ညာချက်မှာရိုဟင်ဂျာကိစ္စမပါဝင်စေဖို့မြန်မာကအပြင်းအထန်ဖိအားပေးခဲ့ပါတယ်တဲ့အထူးသဖြင့်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စုံတွေကိုအမေရိကန်ကပြစ်မှတ်ထားပိတ်ဆို့အရေးယူခဲ့ပြီးတဲ့နောက်အခုအရှေ့အာရှညီလာခံပြီးထုတ်ပြန်မဲ့ပြည်ညာချက်မူကြမ်းမှာရိုဟင်ဂျာပြည်ထောင်နယ်ပတ်သက်ပြီးဖော်ပြလာမှာကိုမြန်မာကမလိုလားဘူးလို့ဘန်ကောက်ပို့စ်ကဖော်ပြပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းရိုဟင်ဂျာပြည်ထောင်ပေါ်ပေါက်ရခြင်းရဲ့မူလအခြေခံစဉ်မြစ်တွေကိုရှာဖွေထုတ်ဖော်ကင်တွယ်ဖြေရှင်းမှုလိုအပ်ကြောင်းအဖွဲ့ဝင်နိုင်ငံတွေကထပ်လောင်းတိုက်တွန်းထားတဲ့ဆိုတဲ့ဖော်ပြချက်လည်းရှိနေတယ်လို့သတင်းကဆိုပါတယ်။နိုဝင်ဘာ၄ရက်နေ့မှာစတင်ကျင်းပမဲ့အဲ့ဒီညီလာခံမှာအဓိကရအာဆီယံနိုင်ငံတွေနဲ့အတူအမေရိကန်ပြည်ထောင်စုရုရှားတရုတ်ဂျပန်ဩစတြေးလျအိန္ဒိယနယူးဇီလန်နဲ့တောင်ကိုရီးယားစတဲ့နိုင်ငံတွေလည်းတက်ရောက်ကြမှာပါ။အမေရိကန်ဆိုရကအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေလဝဲကိုဆေးလွတ်မယ်လို့သိရပါတယ်။ဒီအတွင်းဘင်နာတစ်ရောက်မွတ်စလင်တစ်ခွက်တွေမူလနေရပ်ကိုချောချောမွေ့မွေ့ပြန်နိုင်ရေးအစီအစဉ်ပေါ်အားစိတ်ဆောင်ရွက်ပေးကြဖို့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်လွှတ်တော်အမတ်တွေကဖက်ဒရယ်လွှတ်တော်အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။ဘင်နာတစ်နိုင်ငံကောက်စ်ပဇားကဒုက္ခသည်စခန်းတွေကိုအောက်တိုဘာလ20ရက်ကနေပြီးတော့26ရက်နေ့အထိသတင်းတစ်ပတ်ကြာတွားရောက်ကြီးစုခဲ့ကြပြီးတဲ့နောက်အဲ့ဒီလိုတိုက်တွန်းခဲ့ကြတာပါ။အဲ့ဒီအဖွဲ့ကိုဥဆောင်သူနယူးယောက်ပြည်နယ်လွှတ်တော်အမတ်လူးဝစ်ကကမ္ဘာအဓိကရနိုင်ငံတွေစက်မှုနိုင်ငံကြီးတွေအနေနဲ့ရိုဟင်ဂျာပြည်ထနာရေရှည်ဖြည့်ဆင်းရေးအတွက်မြန်မာဘော်ဖိအားပေးဖို့လိုအပ်နေပေမဲ့နိုင်ငံတကာဖိအားကချို့တဲ့နေတဲ့အကြောင်းဖြစ်ရတွေကိုကမ္ဘာရှိချပြဖို့လိုအပ်နေကြောင်းအဲဒါကြောင့်မိမိတို့အနေနဲ့ရိုဟင်ဂျာတွေဘာလို့ကြုံတွေ့ခဲ့ရလဲချမ်းသာတဲ့နိုင်ငံမဟုတ်ပေမဲ့ဒုက္ခသည်တွေပေါ်ဘင်္ဂလားဒေ့ရှ်ရဲ့ကူညီဆောင်ရှောက်မှုတွေကိုကမ္ဘာကိုချပြတော့မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါ့အပြင်နိုင်ငံတကာသတင်းမီဒီယာတွေကလည်းဘင်နာတစ်နဲ့ပတ်သက်ရင်ရေဘေးကျုံရတာတွေနဲ့တခြားအနှုတ်လက္ခဏာဆောင်တဲ့သတင်းတွေကဖော်ပြလို့ရှိတယ်လို့လည်းဝေဖန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ရိုဟင်ဂျာပြည်ထနာမှာအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ပတ်သက်လို့ပြောဆိုရမှာတော့အမေရိကန်အစိုးရကအခုထိသူ့ရဲ့လက်ရှိအနေအထားကနေလူသားချင်းစာနာကူညီရေးအထောက်အပံ့တွေကိုတတ်နိုင်သလောက်အများဆုံးပေးနေကြောင်းသာပြောဆိုခဲ့ပါတယ်ခင်ဗျာ။